ဘုရားတော်နာရီဝန်တော်မြတ်စွာဘုရားဟောကြားတော်မူတဲ့တရားစေတနာတော်တို့ကိုနာယူခြင်းယူကြရအောင်နော်တရားနာယူကြရခြင်းရဲ့အကြောင်းကဒီနေ့သာသနာတော်နေ့2559ခုနှစ်ကိုယ်စားတက1385ခုနှစ်ကျန်တော်လာသန်း4ရက်2014ခုဇန်နဝါရီလ4ရက်လွတ်လပ်ရေးနေ့ဘီဟောပအောင်ကျေးဇူးရှင်များအရည်သူ၍ဒကာကြီးဦးသိန်းအောင်ဒကာကြီးဒေါ်စန္ဒဝင်းအောင်သမီးဝမ်ဝမ်ကြီးတာမောင်ထိန်လင်းနဲ့ရွှေမျိုးတို့မှသာသနာတော်ဒီကံပြန်ပွားစီရအတွင်တူဇင်တို့သစ္စာဆွေစီကျောင်းတိုင်းမှာဆုံးလို့ကျမ်းမင်းကျောင်းဆောင်အတွက်သာသနာ့ကအစအုပ်အတွက်ရည်ရွယ်ပြီးတော့အလုံးဝင်များလူတိုင်းညခြင်းကိုအကြောင်းပြုပြီးတော့အနုမောဒနာတရားပို့အလုံးဆွေမျိုးများဓမ္မမိတ်ဆွေများဝမ်းဝမ်းပြီးတော့လူတိုင်းညကြတဲ့အလှူရှင်များအများကြီးပို့လို့အကုန်လုံးတော့ဖတ်မပြရတော့ဘူးနော်အဲ့တော့ဦးဇင်တို့ဒီဒါနကောင်းဖို့ကိုအကြောင်းပြုပြီးတော့မြတ်စွာဘုရားဟောကလေးတရားစေတနာတော်များနဲ့အညီကုသိုလ်ကောင်းမှုရဲ့စွာအတ္တိဟာအလွန်အောဝေယကောင်းအောင်ကြီးမားတယ်ဆိုတာကိုဧတဘောင်တော်ဘောင်တို့လည်းပဲဒီလိုညာတွမ်းရှိကြလို့နားလည်ကြပြီးသားမှာယုံကြည်ကြပြီးသားမှာနားလည်ထားလို့လည်းပဲယုံကြည်ထားကြလို့လည်းပဲကိုယ်တို့ကောင်းဖို့ပြုလုပ်ကြတာပေါ့နော်အဲ့တော့ဒီအကြောင်းအလှူဆိုတာလေးကတော့နည်းနည်းပို့ပြီးတော့အလှူတွေထဲမှာထူးခဲတဲ့သဘောတော်ရှိတယ်။ဘာဖြစ်လို့လဲဆိုတော့မြတ်စွာဘုရားနဲ့တက္ကနတ်သားတစ်ပါးကမြတ်စွာဘုရားကိုအလှူတန်နဲ့ပတ်သက်ပြီးတော့မေးဖို့တာတခုရှိတယ်။ဘာကိုလှူလို့ရှိရင်ခွန်အားကိုလှူရရောက်ပါတယ်လေတဲ့။အဲ့ဒီတော့မြတ်စွာဘုရားကစွမ်းအားရကိုလှူရင်တော့ခွန်အားကိုလှူတန်းရရောက်တယ်တဲ့။ဘာကိုလှူရင်တော့မျက်စိကိုလှူတန်းရရောက်ကလေးဆိုတော့အလင်းရောင်ကိုလှူမယ်ဆိုရင်တော့စီမီလျက်စီမီစတာတွေကိုလှူမယ်ဆိုရင်တော့မျက်စိကိုလှူတန်းရရောက်တယ်လို့ဖြေတယ်။ဘာကိုလှူရင်တော့ရုပ်ဆင်းလှပတ်တဲ့နေရင်ကိုလှူတန်းရရောက်တယ်ဆိုတော့အဝိအထေကိုလှူမယ်ဆိုရင်တော့ရုပ်ဆင်းသဘာတင့်တယ်ဖို့အတွက်လှူတန်းရရောက်တယ်လို့ဖြစ်ရဲ့။ဘာကိုလှူရင်တော့ချမ်းသာကိုလှူရရောက်ကလေး။အဲ့ဒါကိုမေးတော့မြတ်စွာဘုရားကယင်ကိုလှူမယ်ဆိုရင်နော်ယင်ဆိုတာဖဏ္ဍကစပြီးတော့ကိုကိပြီးသွားမယ်ဆိုလို့ရှိရင်ဘောတော်ကစီတို့လေယံစီတို့ယထာစီတို့ဒါလည်းပဲယင်လှူတဲ့ပါတယ်ပေါ့နော်။ယင်ကိုလှူမယ်ဆိုလို့ရှိရင်ချမ်းသာဒုက္ခကိုလှူတန်းရရောက်တယ်တဲ့။ပြီးတော့ထပ်မေးလာတာကဘာကိုလှူလို့ရှိရင်တော့အလုံးစုံကိုလှူရရောက်တယ်တဲ့ဒီမေးခွန်းလေးအဲ့ဒါကိုကျွန်တော်မြတ်စွာဘုရားကကြောင်းအလှူကိုလှူမယ်ဆိုရင်တော့အလုံးစုံကိုလှူတန်းရရောက်တယ်လို့ဖြေတယ်။နောက်သူမမေးဘဲနဲ့ဖြေတာကမြတ်စွာဘုရားဟောခဲ့တဲ့တရားဒေသနာတွေတရားစကားတွေကိုတစ်ဆင့်ပြန်ပွားအောင်အသိဉာဏ်နဲ့တတ္တဝါတွေရရှိပြီးဖို့အတွက်အတိညာအလိုလိုဆိုရမယ်ဓမ္မဒါနအလိုကတော့နိဗ္ဗာန်ချမ်းသာကိုလှူရရောက်တယ်ဆိုပြီးတော့ဖြေထားအဲဒီတော့ဦးဇင်းတို့ကြောက်အလိုဟာအလုံးစုံကိုလှူရရောက်တယ်နော်တတဝါလေးဆိုတာအစောဝင်နေကင်းပြီးတော့နေရင်ဘယ်လိုမှမချမ်းသာနိုင်ဘူးပေါ့နော်ဒါကြောင့်ကြောက်အလိုနဲ့ပတ်သက်ပြီးတော့ကျေကျေဝန်းဝန်းပြောမယ်ဆိုရင်လည်းပြောနေရတယ်တော့ရှိနေတာပေါ့လေဒါပေမဲ့လို့ဦးဇင်းကအချင်းချုပ်ကလေးပဲပြောနေတာအလုံးစုံကိုလှူဒန်းရရောက်တယ်ဆိုတာလေးကိုမိမိတို့ဉာဏ်ရှိသလောက်ချက်ထွက်ပြီးတော့စဉ်းစားပြီးတော့ကိုလိုရတဲ့အလုပ်တစ်ခုရဲ့တန်ဖိုးကိုစိတ်ထဲမှာကြည်ကြည်ပြတ်ပြတ်နားလည်ပြီးတော့ဝမ်းတာတဲ့စိတ်ဝမ်းမြောက်တဲ့စိတ်ကြည်ညိုတဲ့စိတ်ဖြစ်စေချင်တာပါပဲ။ဘာဖြစ်လို့လဲဆိုတော့ဒါနာပေါဖို့ပြုတဲ့နေရာမှာဝမ်းတာဖို့ဝမ်းမြောက်ဖို့ကအလုံးမအဓိကကြရတယ်လို့ဆိုတဲ့ဝိပဿနာကုသိုလ်ကိုပြုကြတဲ့အခါမှာတော့ဒီလိုရှင်းနိုင်ရင်ဥပိ္ပခာတရားအလုံးမအရေးကြီးတယ်လို့ဆိုတယ်နော်ဒါနာပေါင်းမှုပြုတဲ့နေရာမှာတော့ဝမ်းမြောက်ခြင်းဝမ်းသာခြင်းသောမနတံဖြစ်ကြတာကအလုံးအရေးကြီးတယ်လို့ဆိုတယ်နော်ဝမ်းမြောက်ဝမ်းသာကြည်ကြည်လုံးလုံးပြုရတဲ့ဒါနာပေါင်းမှုမှာအလုံးအားရှိရင်ပေါ့အဲဒါလိုဒါနနဲ့ပတ်သက်ပြီးတော့ဝမ်းသာမှုဝမ်းမြောက်ဖို့ဆိုတာက ဒါနရဲ့အကျိုးကျေးဇူးတွေကိုသိမြင်နားလည်မှုကြီးမားခြင်းမကြီးမားခြင်းအပေါ်မှာလည်းပဲမူတည်နေမယ်လို့မဆိုနိုင်ဘူးလားဒါနရဲ့အကျိုးကျေးဇူးကြီးမားပုံကိုအများကြီးသိရင်ဒါအများကြီးဝမ်းသာမှာပေါ့ဆိုကြပါစို့မိမိတို့ကြောင့်ဒီလေးတလုံးကိုကောက်ရတယ်ဆိုကြပါစို့နော်ကိုယ်စိတ်ထဲကထင်တာကဒါဆက်လေးကလေးတော့တတ်မှာပဲလို့ထင်ကြတယ်စကလေးသိဉ္ဇာတာလောက်ပဲသိရဆိုတော့စကလေးသိဉ္ဇာလောက်ပဲဝမ်းသာမှာပေါ့တကယ်လို့နားလေတဲ့တကျွတဲ့လူကအာဒါသိဉ္ဇာထောင်းတောင်းချီပြီးတော့တဏှာလို့အမှန်တိုင်းပြောလိုက်လို့အာဒါကသိဉ္ဇာထောင်းတောင်းချီပြီးတော့တဏှာတဲ့လို့အမှန်တိုင်းသိသွားပြီဆိုရင်ဆိုတော့ကစကလေးသိဉ္ဇာလောက်လို့သိရလို့ဖြစ်တော့ကဝမ်းသာမှုပြောနေတော့ဘယ်လိုမှမတူတော့ဟုတ်လားဒါကြောင့်အကျိုးကျေးဇူးတွေကိုကောင်းကောင်းသိမြင်နားလေဖို့လိုတယ်ပေါ့အကျိုးကျေးဇူးကိုသိမြင်တော့ဝမ်းသာမှုပေါ်လာတယ်ဝမ်းသာမှုပေါ်လာတော့အကျိုးကျေးဇူးပေးတဲ့နေရာမှာလည်းပဲစိတ်စီလည်းကထက်သန်သွားတဲ့အတွက်ကြောင့်ပူပြီးတော့အကျိုးကျေးဇူးလည်းရနိုင်တယ်ပေါ့ဒါနဲ့ပတ်သက်ပြီးတော့ဦးဇင်းတို့ပြောနေကြစကားလေးရှိပါလေဟောမြတ်စွာဘုရားကရှင်သာရိပုတ္တရာကိုလှူလို့ဖြစ်တဲ့ဒါနကောင်းမှုစေတနာရေတဲ့ရှင်သာရိပုတ္တရာကမြတ်စွာဘုရားကိုလှူရလို့ဖြစ်တဲ့ဒါနကောင်းမှုစေတနာရေတကယ်လို့ရှိခဲ့တယ်ဆိုလို့ရှိရင်ဘုသူ့ရဲ့ဒါနကပို့ပြီးတော့အကျိုးကျေးဇူးကြီးမလဲဆိုပြီးတော့ဒီလေးကောင်းလေးရှိတယ်ဖြစ်ခဲ့တယ်ဆိုရင်မြတ်စွာဘုရားကရှင်သာရိပုတ္တရာကိုလှူရလို့မြတ်စွာဘုရားရဲ့တန်တာမှာဖြစ်ပေါ်သွားတဲ့ဒါနစေတနာရှင်သာရိပုတ္တရာကမြတ်စွာဘုရားကိုသူရလို့ဖြစ်ပေါ်သွားတယ်ရှင်သာရိပုတ္တရာရဲ့တန်တာမှာဖြစ်တဲ့ဖြစ်တဲ့ဒါနစေတနာဘုသူ့ရဲ့ဒါနကောင်းမှုကပို့ပြီးတော့အကျိုးကျေးဇူးကြီးမလဲဆိုတော့သမစဉ်းစားကြည့်ရင်တော့ရှင်သာရိပုတ္တရာကမြတ်စွာဘုရားကိုလှူလို့ဖြစ်တဲ့ဒါနကပို့ပြီးတော့အကျိုးကြီးမယ်လို့ထင်စရာရှိတယ်ပေါ့အဲ့လိုမဟုတ်ဘူးတဲ့နော်မြတ်စွာဘုရားကရှင်သာရိပုတ္တရာကိုလှူလို့ဖြစ်တဲ့ဒါနစေတနာကပို့ပြီးတော့အကျိုးကျေးဇူးကြီးတယ်တဲ့ဘာဖြစ်လို့လဲဆိုတော့အကြောင်းပြတဲ့ကမြတ်စွာဘုရားကရှင်သာရိပုတ္တရာထက်ပို့ပြီးတော့ဒါနရဲ့အကျိုးကျေးဇူးတွေကိုသိမြင်နားလည်မှုကြီးလို့ပါတဲ့နော်ဒါလေးကသိဝင်သားလည်းပေါ့နော်ဒါကြောင့်ဒါနအကျိုးပေးကြည့်ဖို့ဆိုရင်ဒါနရဲ့အကျိုးကျေးဇူးတွေကိုလည်းတတ်နိုင်တယ်မြတ်သိထားဖို့လိုတယ်ဆိုတာဒါသတိထားစရာလေးပေါ့ဒါကြောင့်ဦးဇင်းတို့ညမောရဏတရားပြောတယ်ဆိုတာအဓိကကအဲ့ဒီကြီးပဲရပ်ပါပဲနော်ညမောရဏစကားဆိုတာကိုပြုထားတဲ့ကုသိုလ်ကောင်းမှုနဲ့ပတ်သက်ပြီးတော့ဝမ်းသာဖို့ရဝမ်းမြောက်ဖို့ရကုသိုလ်ရဲ့အကျိုးကျေးဇူးများကိုဗျာမြတ်စွာဘုရားဟောထားတဲ့ဒေသနာတော်နဲ့အညီဒါပြောပြတာပေါ့ပြောပြလိုက်တော့နောက်ထောင်ရတဲ့ပိသကဟုတ်ငါပြုထားတဲ့ကုသိုလ်ကအဲ့လောက်တော့အကျိုးကျေးဇူးရှိတယ်ဆိုတော့စိတ်ထဲမှာဝမ်းသာမှုကြီးနှုတ်မှုပို့သွားလို့လားပို့သွားတယ်အဲ့ဒီတော့ကိုယ့်ရဲ့ဒါနစေတနာကလည်းပို့ပြီးတော့ရှင်အာသတိကြီးမားသွားတယ်ပေါ့နော်ဒါကြောင့်ပိသဗုံတော်ကလို့အနုဘောဓနာတရားဆိုတာနာရတာအဲ့တော့ဦးဇင်းတို့ဒီကနေ့ဟိုဒီကမာကြီးကတရားနာဖို့အတွက်ပိသတ်တွေကိုတိတိကျကျဖိတ်ထားတာဆိုတော့ဦးဇင်းကလည်းပဲနည်းနည်းလေးတတိချာချာလေးပြောဦးမယ်ပေါ့ဟုတ်လားအောင်တတိချာဘိတ်မတိုင်းတော့တတိချာချာမပြောဘူးတော့အဲ့လိုလည်းမဟုတ်ပါဘူးနော်ဘုရားဝိဇ္ဇာကဘာပြောကြင်လဲဆိုတော့ဓမ္မဝရပါဠိတော်မှာဂန္ဓာလေးတခုရှိတယ်အာတာရီတာရမတိနောတာရိစာတာရဒတိနာတေတာရဏာရိကိစ္ဆန္တိမိစ္ဆာသင်္ကပ္ပဂောစရာတဲ့ဂန္ဓာလေးတခုရှိတယ်အနှစ်တာရမရှိတာကိုအနှစ်တာရရှိတယ်လို့ထင်နေတဲ့ပုဂ္ဂိုလ်တွေအနှစ်တာရရှိတာကိုကြတော့အနှစ်တာရမရှိဘူးလို့ထင်နေတဲ့ပုံကိုယ်တွေအဲ့ဒါလို့အနှစ်တာရရှိခြင်းမရှိခြင်းနဲ့ပတ်သက်ပြီးတော့အယူအဆလွဲမောင်းနေကြတဲ့ပုံကိုယ်တွေဟာမှားရမဲ့အတွေ့အကြုံတွေရှိနေတဲ့အတွက်ကြောင့်အနှစ်တာရရှိတာကိုမရနိုင်ဘူးတဲ့အယူရောရိုးရိုးလေးပဲဟုတ်လားဆိုလိုတာကဒါမှတန်ဖိုးရှိတယ်ဒါမှတန်ဖိုးမရှိဘူးလို့ခေါ်ချပ်ပြီးတော့မသိတဲ့လို့တန်ဖိုးမရှိတာရှိဖို့တန်ဖိုးရှိတယ်လို့ထင်နေတယ်တန်ဖိုးရှိတာကိုကြတော့တန်ဖိုးမရှိဘူးလို့ထင်ပြန်တယ်အဲ့လိုဆိုရင်အဲ့ဒီပုဂ္ဂိုလ်ရဲ့အယူအဆအတူအချင်းမှားနေတဲ့အတွက်ကြောင့်တန်ဖိုးရှိတဲ့အရာကိုသူမရနိုင်ဘူးတဲ့။ဒါရှင်းရှင်းလေးပဲဟုတ်တာပဲနော်။တန်ဖိုးရှိတာရဲ့တန်ဖိုးမရှိတာရဲ့မှာခွဲခြားပြီးတော့မသိဘူး။ပြောင်းမြန်ကြီးမြင်နေတယ်။အယူအဆတွေကမှားနေတယ်ဆိုရင်တန်ဖိုးရှိတာကိုသူဘယ်လိုလုပ်ပြီးတော့ရနိုင်မလို့မရနိုင်ဘူး။ဒါကြောင့်တန်ဖိုးရှိတာကိုရဖို့ဆိုရင်အစပထမကနဦးအချက်မှာဒါကတန်ဖိုးရှိတယ်ဒါကတန်ဖိုးမရှိဘူးလို့ခွဲခြားပြီးတော့နားလေတတ်တဲ့အသိဉာဏ်ကိုရအောင်ကြိုးစားဖို့လိုတယ်ပေါ့ဒါတန်ဖိုးရှိခြင်းတန်ဖိုးမရှိခြင်းဆိုတာလည်းပတ်သက်ပြီးတော့ဘုရားရှင်ကျမ်းစာတွေထဲမှာခွဲခြားပြထားတာလေးတွေနှိုင်းယှဉ်ပြထားတာလေးတွေရှိတယ်ဒါကလူများစု ရန်တို့ဤဒီပါကြာမူ ਈ သားပါဒါဦးဇင်းကပေးတဲ့ပေါင်းပြောကောင်းလို့ဟိုအတိပေးတရားဟောတာလို့ဟုတ်လားတတိပေးတရားဟောတာနော်တိပီးသားကိုပြန်ပြီးတော့အစဖို့ပေးပါနော်တန်မိုးရှိရင်တန်မိုးမရှိရင်ဆိုတာဒီကိုနှိုင်းရှင်ပြီးတော့ပြတာဘုရားတို့ဟိုသုံးတွဲလောက်တွဲပြီးတော့နှိုင်းရှင်ပြတာပထမတွဲကဘာလဲဆိုတော့ပစ္စည်းဥစ္စာနဲ့ပစ္စည်းဥစ္စာရဲ့အပေါ်မှာပိုင်ဆိုင်ခြင်းနဲ့ဆွတ်လွတ်ခြင်းလို့ဆိုကြပါစို့။နော်ပစ္စည်းဥစ္စာကိုထိုက်တဲ့နောက်တော့တတ္တဝါတွေကကိုယ်အစွမ်းသာရှိတဲ့နောက်တော့ပိုင်ဆိုင်မှုကြီးတာနဲ့သေးတာပဲကွာမယ်။ကိုယ်ဟာနဲ့ကိုယ်တော့ရှိထားကြတာပဲလေ။နော်ပိုင်ဆိုင်မှုအနည်းငယ်များလူတိုင်းမရှိဘူးလား။ရှိတယ်။အဲ့ဒီပိုင်ဆိုင်ထားတဲ့သက်ရှိသက်မဲ့ဆိုတဲ့ပစ္စည်းဥစ္စာတွေဟာတဲ့။တကယ်တမ်းကတော့ဆွတ်လွတ်ခြင်းနဲ့နှိုင်းစာမယ်ဆိုရင်သူ့ကိုတန်ဖိုးရှိတယ်လို့ဆိုနိုင်ဘူးလေ။ဆုံးလို့ချင်းကသာလေတန်ဖိုးရှိတယ်အဲ့ဒါကိုဦးဇင်းတို့ပင်စံဏဝေဒနာကာလကနာပါဝိနာလိတ်တာရတာဣမတဒဏတာဒါနနာမတာရောလို့ဟောကဏ္ဍဇတ်တော်မှာလည်းပဲဘုရားလောင်းစဉ်းစားတဲ့ပုံလေးကိုအဲ့လိုတွေ့ရတယ်ပင်စံဏဝေဒနာကာလကနာပါဝိနာလိတ်တာရတာဣမတဒဏတာဒါနနာမတာရောလေပင်စံဏဝေဒနာရတုမျိုး၅ပါးလို့ဖြင့်ကာလကနာပါဝိနာအမြဲတမ်းဆက်ဆံနေသည့်အဖြစ်ကြောင့်ဒိဋ္ဌာရတ္တတံဘိုးတကယ်မရှိသောဣမတဒဏ္ဍတ္တဤပစ္စည်းဥစ္စာတို့ဤတာဝန္တာမအနှစ်သာရမြည်ဒီကဝါတံဘိုးရှိတယ်ဆိုတာကဒါနံဒါနတရားပဲဝါဆက်လို့ခြင်းမေးတဲ့နော်ပစ္စည်းဥစ္စာတွေကိုတော့သိတံဘိုးမရှိဘူးလို့ပြောတယ်အကြောင်းပြတဲ့ကဘာလဲဆိုတော့ယန္တုမျိုး၅ပါးဝန်းရံနေတဲ့အတွက်ကြောင့်တဲ့ရိုးရိုးလေးပြောရရင်တော့ပစ္စည်းကွင့်ကျုံလာပြီဆိုရင်အလွယ်နဲ့ပစ္စည်းသွားနိုင်တဲ့အနေအထားရှိလို့ပေါ့။နော်ရေကြောင်လည်းပစ္စည်းနိုင်တယ်၊မင်းကြောင်လည်းပစ္စည်းနိုင်တယ်၊မင်းဆိုမင်းကြီးကြောင်လည်းပစ္စည်းနိုင်တယ်နော်။လူဆိုသခိုးတွေကြောင်လည်းပစ္စည်းနိုင်တယ်၊အဝေးခံသားဆိုတပီးဆိုတွေမချင်းမတက်တက်တူတွေကြောင်လည်းပစ္စည်းသွားနိုင်တယ်။ဟိုလူရင်းပြောရရင်တော့ပစ္စည်းဥစ္စာဆိုတာအမှန်ကန်ရရှိဘူးဆိုတဲ့အသေးပဲပါပဲ။အချိန်တိုင်းမှာအချိန်၄တိုင်းမှာဖြစ်ချင်တယ်လို့ဖြစ်သွားနိုင်တယ်။ဒီမှာပါအမှန်ကန်မှာမရှိဘူးပေါ့ပျက်စီးပွင့်ကြုံရင်လွယ်လွယ်နဲ့ပျက်စီးသွားနိုင်တယ်ဒါကြောင့်တကယ်တန်ဖိုးရှိတဲ့အနှစ်သာရရှိတဲ့အရာလို့မဆိုနိုင်ဘူးတဲ့အဲ့ဒီအနှစ်သာရရှိတဲ့အရာလို့မဆိုနိုင်ဘူးလို့ဆိုတဲ့ဒီဒါနဒီဒနဥစ္စာတွေကနေတန်ဖိုးရှိတာအနှစ်သာရရှိတာကိုထုတ်ယူခြင်းနဲ့ဆိုရင်တော့ဒါနဆိုတဲ့ပေးကမ်းနိုင်ခြင်းဆွံ့ကျဲနိုင်ခြင်းလှူဒန်းနိုင်ခြင်းဝေနိုင်ခြင်းမျှနိုင်ခြင်းဆိုတဲ့ဒါနစေတနာလေးဖြစ်အောင်လုပ်ရမယ်တဲ့အဲ့ဒီဒါနဖြစ်သွားပြီဆိုရင်တော့အဲ့ဒါကတကယ်တန်ဖိုးရှိသွားပြီအသက်တာရှိသွားပြီတဲ့။ဘာဖြစ်လို့လဲဆိုတော့အဲ့ဒီဒါနစေတနာမိမိတန်တာမှာဒီပစ္စည်းဥစ္စာကိုပဲအကြောင်းပြုပြီးတော့ဖြစ်အောင်လုပ်လိုက်ပြီဆိုလို့ရှိရင်သူကကိုယ်တကယ်ပိုင်တဲ့အရာလို့ပြောလို့ရသွားတယ်။ဘယ်သူမှနှောက်ယှက်ဖြည့်ဆည်းလို့လည်းပစ္စည်းအောင်လုပ်လို့လည်းမရတော့။ကိုကလိမ္မာချမ်းသာတည်ရဖို့အတွက်အထောက်ပံ့ဖြစ်ပါစေလို့စေတနာထားတဲ့အုံးပဲဆိုရင်ဒါလိမ္မာချမ်းသာမရမချင်းတနည်းအားဖြင့်လေးပါးချမ်းသာရအောင်အထောက်အပံ့မပေးရမချင်းဒီဒါနစေတနာရဲ့အစွမ်းတတိလေးကဘယ်တော့ခါကာလမှပျက်စီးသွားမှာမဟုတ်ဟုတ်လားဦးဇင်းတို့ဘုရားလောင်းဘဝပေါင်းများစွာနော်ကာလရှိတရားစွာဆွတ်လွတ်မှုအမှုတွေကိုပြုခဲ့တာအဲ့ဒါသူကပြုခဲ့နေတဲ့များဒီဒါနစေတနာရဲ့စွမ်းရင်တတိဟာသမတမောရိညာကိုရဖို့အထောက်အပံ့ဖြစ်ပါစေလို့သူကဒါလေးကိုရတဲ့နဲ့စိတ်နဲ့ပြုတာဆိုတော့သမတမောရိညာရအောင်အဲ့ဒီဒါနစေတနာကအများကြီးတောင်းမှမပေးဘူးလားပေးတာပေါ့ဟုတ်လားအဲ့တော့အဲ့ဒီအစွမ်းရင်တတိလေးကဒါဘုရားဖြစ်ပြီးမှပဲသူကပြီးသွားတယ်လို့ပဲဆိုရပါစို့ဂျာတယ်မှာသူကပါရမီဆိုတဲ့နာမည်တစ်မျိုးကိုရပြီးတော့အမြဲတမ်းရှိနေတယ်လို့ဆိုနိုင်ဘူးလားဆိုနိုင်တယ်အဲ့တော့သူကခိုင်မြဲတဲ့သဘောလို့သင်စားပြီးတော့ပြောမယ်ဆိုရင်ပြောလို့ရတယ်ဒီဒါနစေတနာလေးကသူ့တဏ္ဍာမှာရှိနေတဲ့ဒါနစေတနာလေးကိုဖြစ်ရဘောအကျိုးမပေးအောင်ဘုံလေးတဲ့လူတွေကအစွမ်းရှိတဲ့လူတွေကဖြစ်စည်းမယ်ဆိုရင်လည်းဖြစ်စည်းလို့မရနိုင်ဘူး။သူကအလုံးမအမခံချက်ရှိသွားတယ်ပေါ့။ကိုယ်တကယ်ပိုင်နေအမခံချက်ရှိနေပြီးတော့ကိုယ့်ရဲ့ဘက်ကမြေရန်ကိုယ်ကိုချမ်းသာဖို့တက်တာဖို့အတွက်ကုညီဆောင်မှမယ်ဟိုအနေအထားတစ်မျိုးအနေနဲ့ကိုယ်တန်တာမှာအမြဲတမ်းရှိနေတယ်ဆိုတော့ခုနကပစ္စည်းဥစ္စာတဲ့သူကအများကြီးပို့ပြီးတော့ပြန်ဖို့ရှိတယ်ဆိုတာကတော့မထင်ရှားဘူးလား။ထင်ရှားတယ်။ဒါကဥစဉ်ကတဘာဝကြကြကြီးပြောကြည့်တာပါ။ဟုတ်လား။အဲ့တော့ဦးဇင်းတို့ပထမတရားဝင်နားလည်ရမှာကပစ္စည်းဥစ္စာနဲ့ပတ်သက်ပြီးတော့ဝေဖန်ကြည့်တယ်။ပိုင်ဆိုင်ခြင်းနဲ့ဆွံ့လို့ခြင်း။နောက်ပိုင်ဆိုင်ခြင်းမှာအပြည့်အစုံရှိတယ်။အဲ့ဒါပါလဲဆိုတော့ပစ္စည်းသွားနိုင်တယ်။ဟ နော်။ကြားထဲမှာပြောမယ်ဆိုရင်တော့ညာကြီးပြောရချင်တာပေါ့။ဒီပစ္စည်းဥစ္စာတွေကြောင့်စိတ်ကူရတာလေး၊ကြောက်ကြရတာလေး၊စိတ်ဆင်းရတာလေး၊အကျိုးဒီပစ္စည်းဥစ္စာကြောင့်ပဲဟိုအသက်ပါဆွန့်လိုက်ရတာလေး၊ဒါတွေဘောမရှိဘူးလား။ရှိတာပေါ့ဒီပစ္စည်းဥစ္စာကဟိုမရှိလဲကောင်းရှိလဲကောင်းလို့ပြောရမယ့်အနေအထားမျိုးမှရှိတယ်။သူကတော့အသုံးချမဲ့လူပေါ်မှာအဓိကတော့ဘူတီတာပေါ့လေ။သူ့မှာတော့ကောင်းတယ်မကောင်းဘူးလို့တည်ရတည်ပြောဖို့တော့တော်တော်ခက်တယ်ပေါ့။အခုလိုလဲဆိုတော့ဒီနေ့တော့ဓမ္မပဒပါဠိတော်မှာပစ္စည်းဥစ္စာနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားခွင့်ရင်းဝေဖန်ကြားထားတာဒီတစ်ခုရှိတယ်။ဟနန္တိဘောဂတုံမီတာနောသပါဠကဝေတိနောတဲ့။ဒုံမီတာပညာနည်းတဲ့ပုဂ္ဂိုလ်တို့ကိုဘောဂပစ္စည်းဥစ္စာတို့ဒီဟနန္တိအပေတတ္တကုန်ကြီးတဲ့ဟုတ်လား။ဉာဏ်ပညာမရှိဘူးဆိုရင်ဘောနဲ့ပတ်သက်ပြီးတော့တဘာဝတရားတွေနဲ့ပတ်သက်ပြီးတော့သိမြင်သားလည်းမနည်းတယ်ဆိုရင်ပစ္စည်းဥစ္စာအဲ့ဒီပုဂ္ဂိုလ်ကိုအသေးတတ်တဲ့တဲ့အကျိုးမဲ့ရင်လည်းအများကြီးနှိမ့်ဆက်နိုင်စွာရှိရလို့ဆိုလိုတာပါဟုတ်လားဒါပေမဲ့လို့နောသပါဠကဝေတိနောလေပါဠကဝေတိနောတစ်ဖက်ကန်းကိုရှာပြီးတဲ့ပုဂ္ဂိုလ်တို့ကိုတော့တစ်ဖက်ကန်းဆိုတာနိဗ္ဗာန်ကိုပြောတာပါနော်ပါဠဆိုတဲ့တစ်ဖက်ကန်းနိဗ္ဗာန်ချမ်းသာကိုပြောတာပါဠကဝေတိနောကဝေတိဆိုတာရှာပြီးတယ်နော်နိဗ္ဗာန်ချမ်းသာကိုရအောင်ရှာကြတဲ့ပုဂ္ဂိုလ်တွေအတွက်တော့ဒီပစ္စည်းဥစ္စာတွေကမတတ်နိုင်ဘူးလို့ဆိုလိုလားတကူကဉာဏ်ရှိပဲဆိုရင်မိဘချမ်းသာရဖို့အတွက်ဟောသူ့ကိုပဲအကြောင်းပြုပြီးတော့သူ့ကိုပဲဆွန့်လွှတ်လိုက်တာ ਨੇ ခုံးမြတဲ့စိတ်စေနာဖြစ်သွားတဲ့အတွက်ကြောင့်အဲ့ဒါကမိဘချမ်းသာရဖို့အတွက်အထောက်ပံ့တော်ဖြစ်နေတဲ့အနေအထားမှမရှိဘူးလားရှိတယ်ဒါကြောင့်ပစ္စည်းဥစ္စာရဲ့တန်ဖိုးဆိုတာကဒါကိုပိုင်ဆိုင်တဲ့ပုဂ္ဂိုလ်ရဲ့ပုံမှာအဓိကဘူတီတယ်လို့မဆိုနိုင်ဘူးလားဆိုနိုင်တယ်အများအကျိုးရှိအောင်သာသနာအတွက်အကျိုးရှိအောင်တော့အသုံးချမယ်ကိုယ်တော်လည်းအကျိုးရှိအောင်စေမနေကြီးနဲ့အသုံးချပဲဆိုရင်တော့အများကြီးတန်ဖိုးရှိရလို့ပြောနိုင်မို့လားဆိုနိုင်တယ်။ဒါကလည်းပဲဒါနစေနာဖြစ်ကိုပြောင်းလဲသွားမှသာနဲ့တန်ဖိုးတကယ်ရှိရလို့ဆိုရမှာပေါ့နော်။ဒါကြောင့်ပထမအဆင့်ရည်စည်းဥစ္စာတွေနဲ့ပတ်သက်ပြီးတော့ပိုင်ဆိုင်ရတဲ့ဆွတ်လို့ချင်းမှာဘယ်ရာကတန်ဖိုးပို့ပြီးတော့ကြီးမားတယ်ဆိုတာလေးကိုပြည်သက်ပေါင်းတို့တို့ရိုးရိုးလေးစဉ်းစားကြဖို့ပေါ့နော်။ဒါတတော်ရင်ဟုတ်ရဲ့နော်။နောက်ပြောင်းပြီးတော့တတော်ဆက်ပြီးတော့ဝေဘာဏံကဒီခန္ဓာကိုယ်ကြီးနဲ့ပတ်သက်ပြီးတော့သူကဝေဖန်ပြနော်ခန္ဓာကိုယ်ကြီးဟာတန်ဖိုးရှိတာဆိုတော့တန်ဖိုးမရှိဘူးတဲ့ဘာဖြစ်လို့လဲဆိုတော့ဘဟုလောကနာသာရဏဘာဝိနနိတ္တရတဣမတခန္ဓာတသီလနာမတံရောတဲ့ခန္ဓာကိုယ်ကြီးတန်ဖိုးမရှိဘူးအတ္တကမရှိဘူးလို့ဘာကြောင့်ပြောရတာလဲတဲ့အကြောင်းပြချက်ကဘာလဲတဲ့အကြောင်းပြချက်ကဘာလဲဆိုတော့ဘဟုလောကနာသာရဏဘာဝိနအခါရခက်တယ်ဆိုတော့မသက်သာတဲ့ယောဂဝိဒနာဟာကြီးတာနဲ့သေးတာပဲကွာပဲခန္ဓာကိုယ်မှာအမြဲတမ်းရှိနေလို့ပဲတဲ့မသက်သာတဲ့သဘောအမြဲတမ်းရှိလို့ခန္ဓာကိုယ်ကကံဖို့ကိုယ်ချင်းတော်ကြီးမရှိဘူးလို့ပြောတာဟုတ်လားစာတော်နဲ့ကိုယ်သိတယ်ဆိုတော့ကြီးကျယ်သောယောဂကလည်းအမြဲတမ်းရှိနေတာပဲလေဘဝမှာရှင်းသန်းနေတယ်ဆိုတာကိုပါစဒီအာရတ်ကိုပုံခန်းနေရင်လောင်ကျွမ်းနေရင်ဖြင့်ရှင်းသန်းနေရတာကိုအဲ့တော့ဒီလေကိုအမြဲတမ်းထည့်ပေးနေရတယ်သူကလည်းဆာလောင်မှုကအမြဲတမ်းရှိနေတာပေါ့နော်ဒါအနည်းဆုံးအနည်းဆုံးဒီအချိန်မပြေမှုကတော့ရှိနေတယ်ညောင်းလို့ဟိုဘက်လှဲနေရတယ်အဲ့လိုရက်ခတ်ရတယ်အမြုပ်မြုပ်ပေါ်နေခန္ဓာကိုယ်အချိန်မပြေမှုအပေးရင်မွားလေးတွေကတော့တော့အရွယ်တိုင်းမှာအချိန်တိုင်းမှာရှိနေတာပဲကိုကတကယ်တမ်းသတိထားကြည့်မယ်ဆိုရင်ခန္ဓာကိုယ်ရဲ့အချိန်မပြေမှုဆိုတာကအချိန်နဲ့အမျှရှိနေတာပါဒါကလည်းဘာမှမလုပ်ဘူးကျွန်တော်တို့ကကိုယ်အတွေးတွေနဲ့ကိုယ့်ဟောကိုယ်သမားကနှောင်းမှုပြီးတော့ညောနေရလို့ဒီအချက်ကိုသတိမထားမိတာအကြည့်ရစေုံစေခံရမှစေထိုးရမှစေစားရမှအာမတ္တနာတဲ့သဘောဖြစ်လာလေလို့ကိုကအဲ့လိုထင်တာပေါ့အဲ့လိုလေးနားလေယုံပြနေတဲ့တော့ဒီဒိဋ္ဌနာကိုသဘောပေါက်တယ်လို့မဆိုနိုင်ဘူးဟုတ်လားအခုလုံးဆိုတော့ခန္ဓာကိုယ်မှာယောဂသိတဲ့အချင်းဆိုတာတကယ်တမ်းကတော့မရှိဘူးလို့မြတ်စွာဘုရားဟောထားတာပဲနော်ဟိုယန္တဘာကမြတ်စွာဘုရားကိုမေးတာရှိတယ်လေယောဂဆိုတာဘာကိုပြောတာလို့ဘုရားဆိုတော့မြတ်စွာဘုရားကယောဂဆိုတာရုပ်တရားကြီးကိုပြောတာလို့မြတ်စွာဘုရားရိုးရိုးလေးဖြေတယ်။ယောဂကဝေဒနာကိုပြောတာမဟုတ်ဘူးနော်။ယောဂကဘာကိုပြောတာလဲ။ရုပ်တရားကြီးကိုပြောတာ။ရုပ်တရားဆိုတာသူကအခုနဲ့တွေ့တော့တစ်မျိုးဖြစ်တယ်။အေးနဲ့တွေ့တော့တစ်မျိုးဖြစ်တယ်။တော်တော်ကိုသူ့ကိုဟိုမြတ်မြတ်တရားဖြစ်ဖို့ဆိုတာတော်တော်ကိုမလွယ်ဘူး။အာရတေးအာရလေးကလည်းဟောက်ပြန်သွားရင်တစ်မျိုးဖြစ်ပြန်တယ်။အစိတ်ကလေးကဟောက်ပြန်ရင်လည်းတစ်မျိုးဖြစ်ပြန်တယ်။သူကအလုံးလက်အလုံးမခံတဲ့သဘောတရားတစ်မျိုးပေါ့။ဒါကဒါပေါ်သူ့ကိုဂရုပတိတိရူပံ။နောက်ဖောက်ပြန်စရာအကြောင်းတွေဆုံးလာရင်သူကဖောက်ပြန်တော့တာပဲ။တစ်မျိုးပြီးတစ်မျိုးဖြစ်တယ်ဆိုတော့ဒါဖောက်ပြန်တယ်ခေါ်တာပေါ့။အဲ့ဒီဖောက်ပြန်မှုရဲ့ဉာဏ်ကိုခံစားတာကမှဝေဒနာ။အမှန်ကဖောက်ပြန်တာကယောဂပဲ။ နောက်ဒါကြောင့်ယောဂဆိုတာအမြဲတမ်းရှိနေတယ်ကိုယ်ကသတိအားကြီးလို့ရှိရင်တော့ဒါသိနိုင်တယ်ပေါ့ဒါသတိအားကြီးလို့သတိဉာဏ်ဉာဏ်တကယ်ပြည့်စုံကြသွားကြတဲ့ယန္တာရှင်တွေကြီးတွေဆိုရင်တော့ဒါရုပ်ကိုယောဂလို့သိတဲ့အတွက်ကြောင့်တစ်ခဏနေရင်တို့ကတော့တစ်ခဏဆင်းရဲပဲအမြဲတမ်းဒါဆင်းရဲတယ်လို့တို့ကသိနေတာတရားတော်ကဝိသုဒ္ဓတိတာလဲတော့အဲ့ဒီဆင်းရဲကိုမသိတာဆင်းရဲကိုမသိတာကဆင်းရဲကမထင်ရှားလို့မရှိလို့မသိတာပေါ့အဲ့ဒီဆင်းရဲကိုမသိအောင်ကိုယ်တည်းအပြင်သတိမထားတဲ့အတွက်ကြောင့်အတိမရှိတဲ့အတွက်ကြောင့်မသိတာပေါ့သူကတော့ဆင်းရဲကတော့ရှိနေတယ်ဟုတ်လားအဲ့ဒါကိုတရားတော်တို့ဝိသုဒ္ဓတိဉာဏ်ပညာကြီးမယ်ဆိုရင်ကြီးတဲ့လောက်ဒါနားလည်နိုင်တယ်ပေါ့ဒါကြောင့်သူတော်ကြီးတွေကဒီခန္ဓာကိုယ်စားပြန်ဖို့မရှိဘူးတဲ့ပတ္တန်ကိုတစ်မျိုးမျိုးအမြဲတမ်းရှိနေတယ်ဝိညာဉ်သာအကြီးအကျယ်မသက်သာမှုနဲ့နေကုန်ချောရမှာပဲ။နောက်တဘောမှာတခါကတော့သိရသမြဲပဲလေ။သိရဆိုတာသိရတော့မသက်သာဖြစ်လို့သိရတာသက်သာရင်သိသေးအကြောင်းဘုံမရှိဘူး။ဟုတ်လား။သိရမှသိရမှနော်ဒီကိစ္စမှာညာ။ဒီသိတယ်ညာတော့ဖြစ်တော့မသိခင်မှာအကြီးအကျယ်ကိုခံစားပြီးမှသိရတာပါ။ဟုတ်လား။အဲ့ဒီလိုဝေဒနာတွေဖြစ်လာပြီးဆိုတော့မှဒါမခန္ဓာကိုယ်ကတော်တော်ဆင်းရဲပါလားလို့တရားတော်လိုရင်းတို့အဖြစ်ကအာယုံကအလွန်ထင်ရှားမှပဲသိတော့တယ်။အာယုံကမထင်ရှားရင်သိပြီးတော့မသိဘူး။အဲ့တော့ကိုယ့်ရဲ့အစွမ်းလို့မဆိုနိုင်ဘူးပေါ့။အဲ့ဒီကြမ်းမှမသိရင်လည်းခက်တာပဲ။ဟုတ်ကဲ့။အမှန်ကတကယ်တမ်းကပသက်တာတဲ့သဘောဆိုတာအရင်ဆုံးရှိတယ်ဆိုတာနားလည်အောင်ကြိုးစားဖို့မလိုဘူးလား။ဟုတ်တယ်။ဒါကြောင့်ခန္ဓာကိုယ်ဟာပသက်တာတဲ့သဘောအရင်ဆုံးရှိလို့တန်ဖိုးရှိတယ်လို့မဆိုနိုင်ဘူးတဲ့။ဒါပေမဲ့အဲ့ဒီတန်ဖိုးမရှိဘူးလို့ဆိုရင်ဒီခန္ဓာကိုယ်ကိုအကြောင်းပြုပြီးတော့တန်ဖိုးရှိတဲ့အနှစ်သာရရှိတဲ့အရာကိုတော့ထုတ်ယူမယ်ဆိုရင်ယူလို့ရတယ်တဲ့။အဲ့ဒါကဘာလဲဆိုတော့ပူခြင်းသီလပဲတဲ့။သီလကနှစ်မျိုးရှိတယ်။စာရိတ္တသီလ၊ဝါရိတ္တသီလလို့သီလကနှစ်မျိုးရှိတယ်။အများနာလေထားကြတာတော့မလုတဲ့မလုထိုက်တာကိုရှောင်ကျင်တယ်ဆိုတဲ့ဝါရိတ္တသီလကိုပဲအများစုကအတိများရတယ်ပေါ့နော်။ကို၅ပါးသီလစောက်တည်တယ်။ဟုတ်ပါနဲ့သူကလည်းပို့ပြီးတော့ရည်ကြီးတယ်လို့ဆိုရတယ်။မလုတဲ့မလုထိုက်တာကိုမလုဖြစ်အောင်ရှောင်လိုက်နိုင်တဲ့သီလ။ဘာသာသီလတစ်မျိုးရှိနေတယ်။အဲ့ဒါဘာလို့ဆိုတော့လုတဲ့လုထိုက်တာကိုလုံလိုက်ဖို့လိုတယ်ဆိုတော့သီလလုံတဲ့လုံထိုက်တာကိုမလုံနိုင်တဲ့အခါသီလဟောပျက်စီးတယ်ဆိုတော့အနေထားမျိုးရှိတယ်ဆိုရမှာဆိုဒီမှာတဲ့သာသမီနောက်တခုရဲ့ဒီဘုံမှာပြုကျင့်ရမယ်တာဝန်တွေဝိရိယတွေဆိုတာရှိတယ်ဆရာနဲ့တစ်ပည့်ဟုတ်လားတက္ကະနဲ့ဆရာမြင့်မြတ်ပေါ်ဒီမိတ်ဆွေချင်းချင်းဝိရိယတွေဆိုတာရှိတယ်အဲ့ဒီဝိရိယတွေကိုပြုကျင့်ရမယ်ပေါ့သူရလို့ဖြစ်တာရင်ဒါတွေကိုကင်းလို့မရနော်အဲ့ဒီဝိတရားတွေကိုမပြုတ်ဘူးမကျင့်ဘူးဆိုလို့ရှိရင်ဒါစာရိတ္တသီလပျက်စီးတယ်လို့ဆိုတယ်။အဲ့တော့ဘုရင်တို့အနစ်သာရချုပ်ပြောရမယ်ဆိုရင်လုတ်တဲ့လုတ်လိုက်တာကိုလုတ်လိုက်ခြင်းမလုတ်တဲ့မလုတ်လိုက်တာကိုမလုတ်ဘဲရှောင်လိုက်နိုင်ခြင်းပြီးဒီခန္ဓာကိုယ်ကြီးကိုအရင်ပြုတ်ပြီးတော့မှကျင့်သုံးလို့ဖြစ်တာဟုတ်လား။အဲ့ဒါဒီပဲနဲ့ဒီခန္ဓာကိုယ်ကြီးရဲ့အနစ်သာရတော့ခန္ဓာကိုယ်ကြီးရဲ့သူကြီးတက်တက်တော့ဘာတန်ဖို့မှမရှိဘူး။အကြောင်းပြချက်ကမသက်တာတဲ့ဘောအရေးတန်းရှိလို့တန်ဖိုးရှိတာကိုရကြတယ်ဆိုရင်တော့လုတ်တဲ့လုတ်ထိုက်တာကိုလုတ်ပြအောင်ကြိုးစားရမယ်။မလုတ်တဲ့မလုတ်ထိုက်တာကိုရှောင်ပြင်နိုင်အောင်ကြိုးစားရမယ်။အရေးကြီးတာကမလုတ်တဲ့မလုတ်ထိုက်တာကိုရှောင်ပြင်နိုင်အောင်ကြိုးစားဖို့ကပိုပြီးတော့အရေးကြီးတယ်။ဟုတ်လား။အဲ့ဒါကိုကျင့်တရားပဲ။အဲ့တော့ကိုကျင့်တရားကင်းတဲ့ခန္ဓာကြီးကတန်ဖိုးမရှိဘူး။နော်။ကိုကျင့်တရားနဲ့တွဲနေတဲ့ခန္ဓာကမှတန်ဖိုးရှိတယ်။ကိုကျင့်တရားလေးကတန်ဖိုးရှိသွားတာပေါ့။ဒါကတော့ခန္ဓာနဲ့ကင်းပြီးတော့ကိုကျင့်တရားဆိုတာလေလုတ်လို့မရဘူး။အဲ့လိုပဲကြည်စည်ဥစာပိုင်ဆိုင်တယ်ဆိုတာဆွတ်လွတ်မှုနဲ့တွဲနေမှာထိုက်တင်တဲ့တံခိုးရှိတယ်။ဒါသူတို့အတူတွဲတဲ့နဲ့သူနားလေလို့ပြောတယ်နော်။ဒါဥစဉ်ကဒုတိယအတွဲကိုပြောတာ။ဒါလည်းပဲပြည့်တဲ့ကောင်းတူတော်တော်ဉာဏ်ရှိတဲ့လူတွေကြီးပါ။နော်ဝေဖန်ပြီးတော့အကျယ်ချက်ပြီးတော့စဉ်းစားလို့ကြားပါတယ်နော်။ခန္ဓာကိုယ်ဆိုတာမတ္တတာမှုအရင်ရှိလို့တံခိုးမရှိဘူး။ကိုခြင်းတရားသီလနေရင်ဒီခန္ဓာကိုယ်ကြီးကိုကြောင်းပြုပြီးတော့ရတယ်တံခိုးရှိတဲ့အရာဟုတ်လား။ဒါကြောင့်ကိုခြင်းတရားနဲ့ကျင်သောခန္ဓာသည်တံခိုးမရှိဘူးလို့ကြိုးကြိုးလေးနားလေရတယ်။ဒါဒုတိယအတွဲပေါ့။ဒါဝိရှင်းတို့တတိယအတွဲကတော့နည်းနည်းလေးလက်တယ်။အဲ့ဒါကဘာလဲဆိုတော့သူကရှင်သန်မှုကိုဝေဖန်တာနော်။တဏှာပြီးတဏှာကြီး၊တရပြီးတရ၊တလားပြီးတလား၊တနှစ်ပြီးတနှစ်အခုတရားမှာတော့ဝိရှင်းတို့ခြိတက်လာကြတယ်နော်။ရှင်သန်ရင်းဖြင့်ဒါခြိတက်လာမသိမချင်းနေကြမယ်ပေါ့။နော်ဘဝလိုပဲပြောရမှာဆိုအသက်လိုပဲပြောရမှာဆိုရှင်သန်မှုအဲ့ဒီရှင်သန်မှုကိုဝေဖန်ကြရှင်သန်မှုဟာလည်းတံပိုးမရှိဘူးဆိုတဲ့အဖြေပဲထွက်တယ်တဲ့သူတော်ကောင်းကြီးတွေရဲ့အမြင်ပါ။ဘာဖြစ်လို့ရှင်သန်မှုကိုတံပိုးမရှိဘူးလို့သူတော်ကအဲ့လိုအကဲဖြတ်ရအောင်ဆိုတော့
အနိစ္စမိတဘာဝိနအပိဏပိဏထောမိတ္တာရတဣမတဇီဝိတတဘာဝနာနာမတာရောတဲ့အနိစ္စမိတဘာဝိနမမြဲခြင်းတဘာဝသည်အပိဏပိဏထောအမြဲတမ်းနှိမ့်ဆက်နေတဲ့အတွက်ကြောင့်ဟောသူကြတော့အပိဏဆိုရယ်အမြဲဆိုတဲ့စကားလေးတော့ပါလာနော်မမြဲခြင်းတဘောကဒီရှင်တန်မှုကိုအမြဲတမ်းနှိမ့်ဆက်တယ်အမြဲဆိုတာလေးပါဒါလေးလည်းသတိထားနေရပေါ့နော်အိဋ္ဌာရီတဘောဝိနအဘိနပိဏနာတော်မမြဲခြင်းတဘောတရားကအမြဲတမ်းနှိမ့်ဆက်နေတဲ့အတွက်ကြောင့်မိတ္တာရတတန်ဖိုးတကယ်မရှိသောဣပတ္တဇီဝိတ္တရှင်တန်နေရတဲ့ဘဝတစ်ခုရဲ့သာလုံးနာမှာတန်ဖိုးရှိတဲ့အနှစ်သာရရှိတဲ့အရာဆိုတာကဘာဝနာဘာဝနာတရားပဲတဲ့နော်ရှင်တန်ဖိုးဒီတန်ဖိုးမရှိဘူးအကြောင်းပြချက်ကမမြဲခြင်းအိဋ္ဌာသဘာဝကအမြဲတမ်းနှိမ့်ဆက်နေလိုပါတဲ့နော်မမြဲခြင်းသဘောကရှင်တန်ဖို့ကိုအမြဲတမ်းနှိမ့်ဆက်တယ်ဆိုတာလေးကိုလက်တွေ့ကြရတယ်နားလည်ကြည်သမ်းပါဗျာနော်ရှင်တန်နေရတဲ့ခိုက်တက်မှာဒကာဓမ္မတို့ဘုရားရှင်တို့တွေကကိုကြည်ချင်တာလေးဖြစ်မယ်ကိုစိတ်တည်းစိတ်တိုင်းလေးကြာမယ်ဆိုရင်ဒါတော်တော်ချမ်းသာတယ်တော်တော်ကောင်းတယ်လို့ထင်တာပေါ့နော်ဒကာတွေကြာတော့လည်းပဲခြေအနာကလှမ်းတွေ့ပြီးတော့အဖြစ်ချင်တာလေးဖြစ်တော့မှဖြစ်တော့မှဖြစ်တော့မှဆိုတာလေးနဲ့ဟုတ်လားမြုပ်နေချက်ကလေးနဲ့ကောင်းလေးနုံနုံနဲ့ကိုးစားချက်ကလေးမရှိဘူးလားဗျာရှိတယ်အဲ့ဒါလေးနဲ့တကယ်တမ်းကတော့အပြုတ်ပြီးတော့နေနေရတယ်လို့ဦးရင်ကတော့ထင်တာပါပဲနော်ဘယ်တော့ဘာလေးဖြစ်ရင်တော့ဘယ်လိုလေးစိတ်တိုင်းလေးကြာရင်တော့အဲ့ဒီအနာကလေးကိုလှမ်းပြီးတော့ဆုတ်ပြီးတော့ရက်တည်ပြီးနေရတယ်လို့ဦးရင်ကတော့ထင်တာပဲဟုတ်လားဒီကိစ္စမှိုင်းနေပြီးတော့အဲ့ဒီကိုထင်ထားတဲ့အရာတွေကတကယ်ဖြစ်လာတော့လည်းပဲဒီလောက်ကြီးမဟုတ်လားနော်ဒီလောက်ကြီးမဟုတ်လားပါနော်များသောအဖြစ်ကတကယ်မဖြစ်တာကဘိုးတော်များလေးပဲဖြစ်လာလို့လည်းတော့ကြီးမဟုတ်လားများသောအဖြစ်ဘဝမှာမြင်တာတွေကြားတာတွေနားတာတွေစားတာတွေထိတာတွေတွေးတာတွေအတိအကျမျိုးပါပဲဒါကိုပဲဘဝလို့ခေါ်တာပါပဲဒါတွေကိုပဲဒကာဓမ္မတို့အရင်တို့ရိုးနေအောင်တွေ့ခဲ့ကြုံခဲ့တာပါပဲအခုလည်းဒါတွေနဲ့နေနေတာပါပဲနောင်လေးဒါတွေပါပဲဘာမှသိပြီးတော့ဟိုအထူးအဆန်းကြီးဘာကြီးဖြစ်အောင်မှလို့ဟိုအရန်ကြီးလိုအပ်တာလည်းပို့ပြီးတော့မြင်မထမိဖို့အရေးကြီးတယ်ဆိုတာလေးကိုဦးဇင်းကပြောလို့ရင်ပါနောင်လည်းပဲဒါတွေပါပဲဟုတ်လားမြင်မယ်ကြားမယ်နားမယ်စားမယ်ထိမယ်တွေးမယ်ဒါပဲဟုတ်လားအေးအဲ့ဒီရှင်သန်ခြင်းဆိုတဲ့ဒီဘဝမှာနေနေတယ်ဆိုတဲ့အနေထားတကယ်တမ်းကတော့မမြဲခြင်းသဘောပြီးဆုံးသွားခြင်းသဘောချုပ်ပျောက်သွားခြင်းသဘောကအမြဲတမ်းနှိမ့်ဆက်နေတာပဲတဲ့ဆိုကြပါစို့မနေ့တော့ကဒါဦးဇင်းတို့ပြောနေတာလေးဟုတ်လားမနေ့တော့ကအနေထားလေးကိုတစ်ချက်လောက်ပြန်စဉ်းစားကြည့်သမ်းပါနောက်ပြောခဲ့တဲ့ဆိုခဲ့တဲ့လုပ်ခဲ့တဲ့တိုင်းခဲ့တဲ့အရေးကြီးခဲ့တဲ့အရေးမကြီးဖြစ်ခဲ့တဲ့မြို့မြို့ပေါ်လေးအရှင်ပြေခြင်းအရှင်ပြေခြင်းဝန်သားခြင်းဝန်နေခြင်းမနေ့တော့ကအတွေ့အကြုံအမျိုးစုံဖြစ်ခဲ့တာဖြစ်ခဲ့တာမရှိဘူးလားရှိတယ်အဲ့ဒီမနေ့တော့ကအတွေ့အကြုံဖြစ်ပြမျိုးစုံလို့ဒီဒါမနေ့တော့ကပဲပြီးဆုံးသွားကြပြီဒီနေ့ဒီလိုက်လာတာမဟုတ်ဒါဘယ်သူမှမငဲနိုင်ဘူးဗျာဟုတ်လားအဲ့လိုပဲဦးဇင်းတို့မနေ့တုန်းကအတွေ့အကြုံဖြစ်ပြမျိုးစုံတို့ဒီနေ့ဒီလိုက်တာလားမဟုတ်ဘူးနေ့လေတုန်းကအတွေ့အကြုံဖြစ်ပြမျိုးစုံကလည်းပဲညနေဒီလိုက်သွားတာမဟုတ်ဘူးနော်အဲ့တော့တစ်ခဏတိုင်းဖြစ်ရမှာတကယ်တမ်းကတော့ပြီးဆုံးချုပ်ပျောက်ကြရတာကြီးပဲဘဝဆိုတာအစ်စ်အစ်စ်နဲ့အမြဲတမ်းရက်တည်နေရတာပဲဘယ်ရာဘုံမှထိမ့်တာလို့မရတော့တီးနေတယ်ဆိုတာဘယ်ဟာမှမရှိဘူးဖြစ်ဖြစ်ပြက်ပြက်ပါပဲဟုတ်ရဲ့လားအဲ့ဒီအခြေအနေလေးကိုဒကာမတို့ဦးဇင်းတို့သဘောပေါက်မယ်ဆိုရင်ဟောရှင်းသန်းနေရတဲ့အနေအထားကိုမမြဲခြင်းသဘောတရားကအမြဲတမ်းဝါမြူပြစ်နေတယ်နှိမ့်ဆက်နေတယ်ဆိုတာမတင်ကြဘူးလားတင်ကြတယ်ဟောဆိုးလို့မှဒုက္ခလို့ပြောတာမဟုတ်နော်ဆင်းရဲတဲ့ဒုက္ခဝေဒနာလေးကိုလောက်ပဲရည်ရွယ်ပြီးတော့ဘဝကိုဒုက္ခလို့ပြောတာမဟုတ်နော်ဆိုးတဲ့ဒုက္ခဝေဒနာလေးပဲဖြစ်ဖြစ်ကောင်းတဲ့ဒုက္ခဝေဒနာလေးပဲဖြစ်ဖြစ်စိတ်တိုင်းမကြတာလေးပဲဖြစ်ဖြစ်စိတ်တိုင်းကြတာလေးပဲဖြစ်ဖြစ်ဟုတ်လားအရှင်မပြေတာတွေပဲဖြစ်ဖြစ်အရှင်ပြေတာတွေပဲဖြစ်ဖြစ်အကုန်လုံးဟာတန်းတူပြီးဆုံးချုပ်ပျောက်ကြရတာပါဟုတ်လားဒီနေရာမှာဦးဇင်းကစက်မိလို့မတွေးမိတာလေးတခုပြောခြင်းအဲ့ဒါကဘာလဲဆိုတော့ချမ်းသာခြင်းနဲ့ဆင်းရဲခြင်းအရှင်ပြေခြင်းနဲ့အရှင်မပြေခြင်းကိုဒကာမတို့ရောဦးဇင်းတို့ရောပုထုဇဉ်တွေမှာပဲဟုတ်လားပုထုဇဉ်တွေကဒီချမ်းသာခြင်းနဲ့ဆင်းရဲခြင်းကိုတော်တော်ကိုကြွားချမ်းတယ်လို့ထင်ကြတာနော်ချမ်းသာခြင်းကိုစေခြင်းနဲ့အများကြီးကောင်းတယ်လို့ထင်တယ်ပေါ့နော်။ကျန်တာခြင်းနဲ့စေခြင်းကိုတော်တော်မတူဘူးလို့ထင်။တကယ်လည်းမတူပါဘူး။ကျန်တာခြင်းကကျန်တာခြင်းပေါ့။စေခြင်းကစေခြင်းပေါ့ပဲတူပါမဟုတ်လား။သို့တော့မတူတာလို့မြင်တာနဲ့တော့ဉာဏ်ကြီးတယ်လို့မဆိုနိုင်ဘူး။ အဲ့ဒီမတူဘူးလို့ကိုထင်ထားတယ်ဒီချမ်းသာခြင်းနဲ့ဆင်းရဲခြင်းအဆင်ပြေခြင်းနဲ့အဆင်မပြေခြင်းမှာနက်နက်ရှန်ရှန်အကြီးအကျယ်တူနေတာရှိတယ်အဲ့ဒါကိုမြင်မှဉာဏ်ကြီးတယ်လို့ဆိုနိုင်မယ်အဲ့ဒီနက်နက်ရှန်ရှန်တူနေတဲ့ຢာကဘာလို့ဆိုတော့တူညီစွာပြီးဆုံးသွားခြင်းပဲတော့အဆင်ပြေခြင်းလည်းပြီးသွားတာပဲအဆင်မပြေခြင်းလည်းပြီးသွားတာပဲအဲ့ဒီအချက်ကိုမြင်မှဟောဘဝကဘာတန်ဖိုးမှမရှိဘူးတုံညာသဘောပဲဆိုတာကိုတဖြည်းဖြည်းနဲ့သဘောပေါက်မယ်ပေါ့ခိုးဦးရင်တို့အဲဒီလိုပါဠိတော်အရကနိဗ္ဗာန်မှာဒုတိယလောကဓမ္မသုတ်တံဆိုပြီးရရှိတယ်။အဲဒီမှာမြတ်စွာဘုရားကလောကဓမ္မတရားတွေနဲ့ပတ်သက်ပြီးတော့ဝေဝံပြဌာန်းတာလေးဥဒင်းသတိထားမိတာလေးကိုပြောပြခြင်း။လောကဓမ္မတရား၈ပါးပြီးတော့အလုံးသိရနော်။ကောင်းကောင်းတဲ့လောကဓမ္မ၄ပါးကောင်းတဲ့လောကဓမ္မ၄ပါးရခြင်းမရခြင်းအကျိုးရရှိခြင်းမရှိခြင်းနော်။ကြီးမွန်ခြင်းကဲရခြင်းချမ်းသာခြင်းဆင်းရဲခြင်းဆိုပြီးတော့နော်။၄ပါးမရှိဘူးလား။ရှိတယ်နော်။ရခြင်းရကျန်ရရှိခြင်းရဲ့ချီးမွမ်းခြင်းရဲ့ချမ်းသာခြင်းရဲ့ကတော့တော်တော်ကောင်းနေပို့ဗျာဟုတ်လားဘာမရဘူးရာမိသားလေးတွေပြည့်စုံသွားပြီအချွေရန်ဖြစ်ဘူးအထီးကျန်ဆန်းနေပြီဟုတ်လားကဲ့ရဲ့ခံရပြီဆင်းရဲနေပြီကျွန်တော်တော်တော်မကောင်းဘူးပေါ့အဲ့ဒီကောင်းတဲ့လောကဓာတ်နဲ့မကောင်းတဲ့လောကဓာတ်ကိုဒကာဒမတို့ဘုရင်တို့တွေကအလွန်မှကြွားချားတယ်မတူဘူးလို့ထင်ကြတာဒီအဲ့ဒီမတူတာတော့မြင်ရင်တော့တန်တရာဝရှင်ကလုံးရောက်ဖို့မလိုရဲ့ဟုတ်လားအဲ့ဒါမြတ်စွာဘုရားကအဲ့ဒီကောင်းတဲ့လောကဓာတ်နဲ့မကောင်းတဲ့လောကဓာတ်မှာအလွန်ကြီးမားတဲ့တူညီမှုရှိတယ်တဲ့အဲ့ဒါကိုမြင်အောင်ကြည့်ရအဲ့တော့မြတ်စွာဘုရားဘယ်လိုဟောလဲဆိုတော့ကောင်းတဲ့လောကဓာတ်နေရာလေးပဲအနေစာဒုက္ခဝိပရိနာမဓမ္မနဲ့သုံးချက်ဟောတယ်မကောင်းတဲ့လောကဓာတ်ကိုလည်းပဲအနေစာဒုက္ခဝိပရိနာမလို့သုံးချက်ပဲဟောတယ်ဘာမှအပေါ်လို့ကိုမပါဘူးတန်းလူထားပြီးတော့ဟောတာနော်အဲ့ဒါလောကမှာမြတ်စွာဘုရားရဲ့တရားစကားတွေကိုအများကြီးဘုဟုတုဒ္ဒရှိတယ်၊ကြာဘုနာဝရှိတယ်၊သုဒ္ဓဝါအရိယသာဝကောတဲ့စာလို့ပြောရရင်တော့အရိယသူတော်ကောင်းတွေရဲ့တပည့်ပေါ့ပဲ။အဲ့ဒီအရိယသူတော်ကောင်းတွေရဲ့တပည့်ဟာလောကဓာတ်တရားနဲ့ပတ်သက်ပြီးတော့မှန်မှန်ကန်ကန်မြင်တယ်တဲ့။အဲ့ဒီမြင်ကဘာလဲဆိုတော့ကောင်းတဲ့လောကဓာတ်နဲ့တွေ့လည်းပဲဒါဟာမမြဲတဲ့သဘောတရားဖြစ်တယ်အနေစာ။ဆင်းရဲခြင်းရဲ့အကြောင်းတရားများတာဖြစ်တယ်ဒုက္ခ။တစ်မျိုးတစ်မျိုးပြောင်းလဲသွားအောင်တဲ့သဘောတရားဖြစ်တယ်ဝိပရိနာမဓမ္မလို့သူမြင်တယ်တဲ့။မကောင်းတဲ့လောကဓာတ်အနေနဲ့တွေ့လည်းပဲဒါဟာမမြဲခြင်းသဘောတရားဖြစ်တယ်အနေစာဆင်းရဲခြင်းရဲ့အကြောင်းတရားသာဖြစ်တယ်ဒုက္ခနောက်တစ်မျိုးတစ်မျိုးပြောင်းလဲသွားအောင်တဲ့သဘောသာဖြစ်တယ်ဝိပရိနာမဓမ္မဒီသုံးချက်ကိုပဲမြင်နေတယ်အဲ့ဒီလိုမြင်တော့ဘာဖြစ်တယ်ဆိုတော့ကောင်းတဲ့လောကဓာတ်ကလည်းသူ့ကိုမလွှမ်းမိုးနိုင်ဘူးလေမကောင်းတဲ့လောကဓာတ်ကလည်းသူ့ကိုမလွှမ်းမိုးနိုင်ဘူးလေတကယ်လို့သာအဲ့လိုဒီကောင်းတဲ့လောကဓာတ်မကောင်းတဲ့လောကဓာတ်တွေရဲ့ဟောသူညီတဲ့ဒီအချက်သုံးချက်ကိုမမြင်ဘူးဆိုရင်ကောင်းတဲ့လောကဓာတ်ကလည်းသူ့ကိုအကြီးအကျယ်လွှမ်းမိုးသွားမယ်။မကောင်းတဲ့လောကဓာတ်ကလည်းသူ့ကိုအကြီးအကျယ်လွှမ်းမိုးသွားမယ်။လွှမ်းမိုးသွားရင်တော့ကောင်းတဲ့လောကဓာတ်တွေထဲမှာအဲ့ဒီပုဂ္ဂိုလ်ကနစ်သွားမယ်။မကောင်းတဲ့လောကဓာတ်တွေထဲမှာလည်းနစ်သွားမယ်။နစ်တယ်ဆိုတာဘာပြောတာလဲဆိုတော့ကောင်းတာနဲ့တွေ့တော့အလွန်မှသာယာပြီးတော့နော်စိတ်ကမျောသွားပြန်တာပဲ။ဒါကောင်းခြင်းရဲ့အကြောင်းမဲ့ဖွယ်ရာဘေးပေါ့။သို့တော်ဒကာမတို့အရှင်တို့တွေကဘုလိုနေနေဆိုတော့ကောင်းခြင်းရဲ့ဘေးကိုမမြင်ဘူး။မကောင်းခြင်းရဲ့ဘေးကိုပဲမြင်တာ။ဟုတ်လားဒါကြောင့်မလို့မကောင်းတာကပဲတွတ်အောင်ကြည့်ပြီးတော့ယုံနေတာကောင်းတာကတွတ်အောင်ကြံတော့မယုံဘူးအဲ့ဒီအကောင်းကတကယ်အကောင်းမဟုတ်ဘူးလေအဲ့ဒီအကောင်းကမလွတ်ရင်ဟိုမကောင်းကလည်းမလွတ်နိုင်ဘူးတကယ်တမ်းကတော့ဟုတ်လားဟိုကနှစ်ခုတွဲနေတာတကယ်တမ်းကဟိုကအချမ်းလေးပဲကွက်ပြီးတော့ရနေတော့ဒီဘက်အချမ်းကလည်းဘယ်လိုမှထားခဲ့လို့မရတော့တွဲနေရတာပဲသူပြောတာကတော့ဘောပေါက်မယ်ချင်ပါလားနော်အင်းအဲ့တော့တူညီမှုဆိုတာကိုနားလည်ဖို့လိုတယ်တကယ်တမ်းကသဘာဝတရားတွေကအဲ့ဒီအချက်ပဲရှိနေတာနော်မမြဲခြင်းအနေစာဆင်းရဲခြင်းဒုက္ခကြောင်းလဲသွားခြင်းဖောက်ပြန်သွားခြင်းဝိပိနာမဓမ္မကောင်းကောင်းဆိုးဆိုးအဲ့ဒီအချက်တွေမှာတော့လုံးဝတွေ့နေတယ်အဲ့ဒါကိုမြင်မှဟောဘဝတည်ဒုက္ခပဲဘဝတည်တန်ဖိုးမရှိတဲ့သုံးညာသဘောပဲလို့သူကနားလည်နေပေါ့နေ့တည်းပြောရရင်တော့ဘာလို့ဖြစ်ဖြစ်ပြီးဆုံးချုပ်ပြောက်သွားတဲ့အနေစာပေါ့ကိုဝင်ရတာကြီးပဲဆိုတာကိုကြည်ကြည်ပြန့်ပြန့်ဟောချိန်ခံများစွာမြင်တတ်ဖို့လိုတယ်ကြောက်ခဏမြင်တယ်တော့ညံကရှင်းလာတဲ့သဘောမရှိဘူး။ကြောက်ကလေးတွေတွေးတယ်ဆိုရင်တစ်ချက်တွေးတာတော့ဝင်လာမှာမဟုတ်ဘူး။ဟုတ်လား။ဒီမှာဘာဝနာဆိုတာအဲ့ဒီတိတ်ပဲ။ကျင်ခွန်များစွာအထုတ်တယ်လို့ဘာဝနာလို့ခေါ်တယ်။နော်။ဒီလိုမြင့်မြတ်တဲ့အတိတ်လေးတွေကိုထက်ချီးတယ်လည်းဖြစ်အောင်ကြိုးစားတာလို့ဒါဘာဝနာထုံမွားတာလေခဏခဏဖြစ်အောင်လုပ်တယ်။နော်။ဟိုဆန်းဆန်းပြားပြားလေးဖြစ်အောင်လုပ်တာလို့ဒါမျိုးကြီးဖြစ်အောင်ထပ်ထပ်ပြီးတော့လုပ်တာ။အဲ့ဒါဘာဝနာ။နော်အလုံးချင်းတို့ဘာတွေကိုကြိုးစားပြီးတော့ပြောနေတာလို့ဆိုတော့ဒီရှင်သန်မှုမှာမပျက်စီးခြင်းချုပ်ပျောက်ခြင်းဆိုတာအမြဲတမ်းနှိမ့်ဆက်နေတယ်။ဒါကြောင့်ဘယ်လိုအနေထားနဲ့ပဲရှင်သန်နေရသေးတာကိုတန်ဖိုးရှိတယ်လို့မဆိုနိုင်ဘူး။ဟ 我说刚才现在年都六月天台的现在年嘛的第六位比送短了他说要是天天他得要来他是林大一工作这些必要了像他的路来他是林大一你必要这些必要了这里前面的都你得说了不如年来不如不如我年来我工作还必要了အဲ့ဒါနဲ့ဘာမှအဓိပ္ပာယ်မရှိဘူးလားဘာမှတန်ဖိုးမရှိဘူးလားအဲ့ဒါအဓိပ္ပာယ်မရှိတာရှိတာဆိုတာအတားထားအဲ့ဒါကတော့အမှန်ပဲလေဟုတ်လားအဲ့ဒါတကယ်တမ်းကဘဝကတန်ဖိုးမရှိဘူးလို့ဒါမြတ်စွာဘုရားကအတိအလင်းဟောတာပါပဲသူကတော့ဘာဝနာလေးတွေကိုလေ့လာကြည့်ရင်အဲ့ဒါအတိအလင်းဟောတာဒါနဲ့ဘာမှတန်ဖိုးမရှိဘူးဘာမှတန်ဖိုးရှိလဲဆိုတော့တန်ဖိုးမရှိဘူးဆိုတာကိုအမှန်တည်းသိတဲ့ဉာဏ်လေးကတော့တန်ဖိုးရှိတယ်ဟောအဲ့ဒါလေးကိုသွားနေတာဟုတ်လားရှင်းတမ်းမှုကတော့မမြဲတဲ့အတွက်ကြောင့်တန်ဖိုးမရှိဘူးဟုတ်လားဒါနဲ့အဲ့ဒီရှင်သန်မှုလေးကတန်ဖိုးရှိတာကိုရကျင်နေစွန်းတော့အဲ့ဒီရှင်သန်မှုရဲ့သဘောတဘာဝလက္ခဏာဖြစ်တဲ့တန်ဖိုးမရှိခြင်းအမှန်ကိုသိတဲ့ဉာဏ်လေးကတော့အဲ့ဒါတန်ဖိုးရှိတယ်အဲ့ရှင်သန်ခြင်းရဲ့အတ္တတာကဒီဘာဝနာဆိုတာအဲ့ဒါကိုပြောတာဒီနေ့မှာဘာဝနာဆိုတာကနော်တမာရီဘာဝနာပညာဘာဝနာလို့နှစ်မျိုးပေါ့နော်သမထဘာဝနာဥပဒနာဘာဝနာလို့နှစ်မျိုးပေါ့နော်တမာရီနဲ့ပညာပေါ့တမာရီဆိုတာကပညာဉာဏ်ရဖို့အတွက်သူကအထောက်အပံ့ဖြစ်စီဖို့တတူကိုတံမိုးထားရတာဒါသူမရှိလို့လည်းပညာဆိုတာစစ်စစ်မှန်မှန်ဖြစ်ဖို့မလွယ်ဘူးဒါကြောင့်တမာလီရှိရမယ်ဘာကြောင့်ရှိကျင်ရတာလို့ဒီတမာလီအသိဉာဏ်ကိုရကျင်လို့ဟုတ်လားတကယ်တော့လိုချင်တာကဘာလို့လိုချင်အောင်ဆိုတော့အသိဉာဏ်ပမာကံကသိလိုက်တဲ့အသိဉာဏ်သို့တော့အဲ့ဒီအသိဉာဏ်ကလည်းတမာလီနဲ့ကင်းပြီးတော့မရနိုင်တဲ့အတွက်ကြောင့်တမာလီတော့ဝိကုဏ္ဏထာဝရမဇာနာတိဆိုတာမိပြေလို့မရအောင်တော့ဒီငြိမ်းတဲ့စိတ်နဲ့မှမှန်မှန်ကန်ကန်သိနိုင်တယ်မြင်နိုင်တယ်ဆိုတာဒါကြောင့်သူတို့တို့ကခွဲလို့မရတော့ဘူး။ဒါကြောင့်တမာရီလည်းတန်ဖိုးရှိတယ်ပညာလည်းတန်ဖိုးရှိတယ်ကိလေသာကိုတကယ်ပယ်တတ်တာကတော့ပညာကပယ်တတ်တာ။သို့တော့အဲ့ဒီပညာကိုဘယ်သူကတင်ပြီးတော့ချစ်ပေါ်လာအောင်အများကြီးအကြောင်းထောက်ပံ့ဖြစ်နေပေးနေတယ်ဆိုတော့တမာရီကပေးတယ်စိတ်ရဲ့တည်ငြိမ်မှုစိတ်မှာဝိနိဝရဏတရားကင်းပြီးတော့မှန်မှန်ကန်ကန်ဒီဘောအတွက်အများကြီးအခွင့်အလမ်းတောင်းသွားတဲ့သဘောလို့လူငယ်နားတောင်ပြောရတော့အကျံပြအဲ့လိုပြောရပါစို့နော်အဲ့တော့အဲ့ဒီသမာဓိနဲ့ပညာဒါဘာဝနာတရားပေါ့နော်အဲ့ဒီဘာဝနာတရားဟာဒီရှင်သန်ခြင်းရဲ့အတ္တနာပဲတဲ့လေပြောရရင်တော့အသိဉာဏ်မရှိတဲ့လူတယောက်ရဲ့ရှင်သန်မှုကဘာတောင်မှမရှိဘူးလို့ပြောတာပါပဲဟုတ်လားအသိဉာဏ်ကင်းပြီးတော့ရှင်ယုံလေးရှင်နေတယ်ဆိုတော့တူတူပြီးတော့မှလေးပြီးတော့ဟုတ်လားဘာလီဘုဘပန်ချံပြီးတော့ဘာလီဘုဘတက်ကြွနဲ့ကြုံကြုံပြီးသွားကြတော့ပါ။အဲပြီးသွားတဲ့ကိစ္စကြီးကိုစဉ်းစားကြည့်ရင်ဟာဘာကြီးတုံးလို့ထင်စရာကြီးပေါ့။ဟုတ်လား။ဒီလိုစတော်ကြီးကတော့ဥပမာပေးတာပဲ။ဟိုအနန္တကာသအာကာသဆိုတာအဆုံးမရှိဘူး။တော့ဘယ်တော့ဒီတိုင်းနဲ့လက်လိုက်စိတ်နဲ့ကြိုက်တော့တိုင်းသူဆုံးသွားတယ်ဆိုတာမရှိဘူး။စိတ်ကူးလေးနဲ့မိုးဖို့တခါလေးမော့ကြည့်ကြည့်မော့ကြည့်ကြည့်နော်တခါကြီးလို့နော်။အဲ့ဒါလိုက်ကြည့်စိတ်နဲ့လက်ကြည့်လက်ကြည့်လက်ကြည့်ဆုံးသွားတယ်ဆိုတာမရှိဘူးအဲ့ဒီလိုအောက်မှာလည်းပဲအဆုံးမရှိအထက်မှာလည်းပဲအဆုံးမရှိအဲ့ဒီလိုအဆုံးမရှိတဲ့အပေါက်ကြီးတစ်ပေါက်ရှိတယ်ပေါ့အဲ့ဒါကိုလူတယောက်ကအာပြည့်စုံစားလေးရှာပြီးအဲ့ဒီအပေါက်ကြီးတွေကိုအတင်းချနေတယ်ပေါ့ဘယ်လောက်ပဲချချာဒီဟာကြီးကပြီးသွားတယ်ဆိုတာမရှိဘူးချလိုက်တဲ့မြတ်ဟာဗလဟတ္တဘုမသာကုံပြောတော့သေးသေးချေတောင်ဆိုတာနဲ့လည်းတူပဲပေါ့လေတဲ့ရည်ရည်တော့နာကသူအသေးကဘလောက်များမလဲဆိုတာကိုပူတည်ပြီးတော့စိုးလာရင်စိုးလာနိုင်တယ်ပေါ့ထားတော့ဒါကြောင့်သူကြီးပြောတဲ့ဥမာအလောင်းကောင်းတယ်နော်အစိုးမရှိနိုင်တဲ့အာကာသနဲ့အပေါက်ကြီးတဲ့ကိုကျဲတလောက်ပစ္စည်းတွေထည့်ချတာဒါအလဟတ်တအလုတ်ခုကိုလုံနေတဲ့သဘောမျိုးပေါ့အဲ့လိုပဲဘုံကရလာတယ်ပြီးတော့တယ်နောက်လည်းရလာမြင်တယ်ပြီးတော့တယ်ဘာမှတကယ်တမ်းကဖတ်တင်နေတာဆိုတာမရှိဘူးဒါကြောင့်မလို့ဒုက္ခသစ္စာဒါကိုကောင်းကောင်းပိုင်းခြားပြီးတော့သိရမယ်။ဒါကိုကောင်းကောင်းပိုင်းခြားပြီးတော့သိမှသာလေ။ဒါရဲ့ပုံမှာတွေ့တာဆွေးနွေးမှန်မောနေတယ်။ကဏ္ဍလောဘဆိုရယ်သမှုရိယသစ္စာကိုပယ်နိုင်မယ်။အဲ့ဒီကြတော့မှသမှုရိယသစ္စာကြောင့်ဖြစ်ပေါ်လာမယ်။ဒီပူလောင်မှုဒုက္ခတွေဟာချုပ်ဆုံးသွားမယ်။နော်။အဲ့တော့တကယ်တမ်းအရေးကြီးသိဖို့ရမှာသစ္စာလေးပါးမှာဒုက္ခသစ္စာကိုသိဖို့ရပါဠိနာအခြေခံအကြံလို့မယ်။သူ့ကိုသိလို့ရှိရင်သူ့ပုံမှာတွေ့တာတဲ့လောဘမှာအလိုလိုလျော်ပြီးသားပဲ။ဒုက္ခကြောင့်အောင်လျှော့လဲဆိုတာတခြားနည်းနဲ့လျှော့လာမှာပေါ့ဒီဒုက္ခကိုပဲဒုက္ခမှမှန်မှန်ကန်ကန်သိအောင်ကြိုးစားရင်းဖြင့်လျှော့သွားရတယ်။ဒါကြောင့်ဘုရားအထုတ်တယ်ဆိုတာအဲ့ဒါပဲလေကိုယ်ခန္ဓာအကြောင်းကိုကိုယ်အမှန်တိုင်းသိအောင်ကြိုးစားကြတာ။အကောင်းဆုံးနည်းကတော့အပြည့်ဆုံးဆုံးနည်းကတော့သတိပဋ္ဌာန်ဒေသနာတော်နည်းပဲ။နော်သတိပဋ္ဌာန်ဒေသနာတော်မှာလာတဲ့နည်းများရှင်သန်ခြင်းရဲ့အတ္တဓာတ်ဆိုတဲ့ဘာဝနာတရားကိုရအောင်ကြိုးစားအထုတ်တဲ့နေရာမှာ အကောင်းဆုံးအပြည့်ဆုံးဆုံးနည်းပဲသတိဉာဏ်ဤဆိုတာကဘာလို့ဒီကလေးမိုင်းနဲ့အလုံးကြောချင်ပြီးသားပါဟုတ်လားယုတ်ကာယတွေဖြစ်တိုင်းသိနေတော့ဒါကာယဥပဒနာတိဋ္ဌာန်ပေါ့နောက်ကာယဥပဒနာတိဋ္ဌာန်ခန္ဓာချက်ဝေဒနာတွေဖြစ်တိုင်းသိနေမယ်ဆိုရင်တော့ဝေဒနာဥပဒနာတိဋ္ဌာန်စိတ်တွေဖြစ်တိုင်းသိမယ်ဆိုရင်တော့စိတ်ဓာတ်ဥပဒနာတိဋ္ဌာန်ဓမ္မသဘာဝတွေဖြစ်တိုင်းသိမယ်ဆိုရင်တော့ဓမ္မနုဝသနာသတိပဋ္ဌာန်အနည်းချုပ်ပြောရရင်ကိုယ်ခန္ဓာကိုယ်ကြီးရဲ့အကြောင်းကိုဖြစ်တိုင်းဖြစ်တိုင်းသိအောင်ကြိုးစားတာပါပဲသတိပဋ္ဌာန်၄ပါးဆိုတာအဲမှာကာယနုဝသနာသတိပဋ္ဌာန်ဆိုတာကနေပေကအလုံးကျေပါလေသူကနော်အာနာပါနာဝင်ထွက်တွေကိုသိနေရဆိုရင်လည်းဒါကာယနုဝသနာသတိပဋ္ဌာန်ကိုအကျုံးဝင်တာနော်ပြီးတော့ဣရိယာကိုနောက်သွားတဲ့လက်ကျက်တဲ့ခြံရဲ့လျောင်းနေဟိုနောက်ပြီးတော့အသေးစိတ်အမူအရာဟုတ်လားတဲ့တဲ့ကြည့်တယ်စောင်းစောင်းကြည့်တယ်ကိုယ်တည်းဆန့်တယ်နော်ထိုင်နေထတယ်အဝယ်စားဖို့ဝတ်တယ်စားတယ်တောက်တယ်ကြီးကြီးကြီးကြီးဆန့်တယ်ပြောတယ်ဆိုတယ်အိတ်တယ်ထတယ်ဒါတွေအကုန်လုံးကိုဒါသံဃာညပပဆိုပြီးတော့ဒါသိအောင်လုပ်ရမယ်ဆိုဟောတာအဲ့လိုပဲဇမေမွင်းချင်းခြေသေးလက်သေးသွားအေသာကျော်ဒီ၃၂ခုထာတာကိုအမှန်တိုင်းသိရင်လည်းဒါကာယနုပဒနာသတိပဋ္ဌာန်နောက်ပြီးတော့ကိုချင်းလေးချင်းမာချင်းပြောချင်းအစရှိတဲ့တက်ကြီးလေးဝန်းကိုအမှန်တိုင်းသိနေရင်လည်းဒါကာယနုပဒနာတိပ္ပဌံ။အခုဥပမာလေးနဲ့မြတ်စွာဘုရားဟောတယ်အလုံးစိတ်ဝင်စားတဲ့အကောင်းမှာလေအဲ့ဒီတိပ္ပဌံကတုတ်ကြီးရ။ဒါဥရင်တော့ဟိုမုံရွာမှာ၅ရက်လောက်အချိန်ယူပြီးတော့ဟောထားတယ်ကိုယ်ကိုယ်ကိုရှိတယ်။တိပ္ပဌံတရားနဲ့ပတ်သက်ပြီးတော့ထားပါတော့နော်။အဲ့တော့အဲ့ဒီလိုဥရင်တော့ယုတ်ကံရည်ဖြစ်တန်းဖြစ်တန်းခန္ဓာချက်တွေဖြစ်တန်းဖြစ်တန်းစိတ်တွေဖြစ်တန်းဖြစ်တန်းအသေးစိတ်ဓမ္မတဘာဝတွေဖြစ်တန်းဖြစ်တန်းသိအောင်ကြိုးစားအားထုတ်မယ်ဆိုရင်ဒါတိပ္ပံဒေသနာတော်နည်းနဲ့အညီကျိုးစားအထုတ်တယ်လို့ဆိုနိုင်မလားဆိုနိုင်တယ်။အဲ့ဒီနည်းနဲ့ဖြစ်တိုင်းသိအောင်ကျိုးစားမယ်ဆိုရင်ဖြစ်ပေါ်လာတဲ့သဘာဝတရားတွေဟာပြီးဆုံးချုပ်ပြောက်သွားတယ်ဆိုတဲ့အချက်ကိုမသိရကြအောင်ပါမှမရှိဘူး။အဲ့ဒီမှာအနိစ္စကိုသိမယ်ပေါ့။အနိစ္စကိုသိလို့ဒီ။အော်ရှင်းသန်းနေရတဲ့ဘဝကဘယ်ဘဝမှာတကယ်တမ်းကတန်ဖိုးမရှိဘူးဆိုတာကိုသူနားတယ်လား။နှစ်ပဲဖြစ်ဖြစ်ပြန်မပဲဖြစ်ဖြစ်ဒီလိုပဲဖြစ်ပြီးတော့ဒီလိုပဲပြီးသွား။ဟုတ်လား။အဲ့ဒီအိဋ္ဌာအချက်ကိုမြင်ဖို့ဒီတရားဘာဝနာပြည်ရမှာအဓိကအကြံဆုံးအခြေခံအကြံဆုံးအရေးကြီးဆုံးအချက်အိဋ္ဌာကိုသိရမှတစ်ဆင့်ဉာဏ်ပညာတွေကအဆင့်ဆင့်ရှင်းသွားရတာကြီးပဲဟုတ်လားဒါကြောင့်ပိဋကတော်ဘုရားတို့တတိယအကျွဲတူကတော့လေးနဲ့တယ်နော်ရှင်သန်ခြင်းကိုဝေဖန်ပြအရှင်သန်ဖို့ဒီမမြဲခြင်းအမြဲတမ်းရှိနေတဲ့အတွက်ကြောင့်တကယ်တမ်းမိုးရှိတယ်လို့မဆိုနိုင်ဘူးဟုတ်ရလားတကယ်တမ်းမိုးရှိတာကိုရရနေတယ်ဆိုရင်တော့အဲ့ဒီရှင်းတတ်နေတဲ့အခိုက်လုံးလုံးရတဲ့အခိုက်ကလေးမှာဒီရှင်းတတ်ခြင်းဟာတန်ဖိုးမရှိဘူးဆိုတာကိုပဲမှန်မှန်ကန်ကန်ပြန်ပြီးတော့သိတယ်ဟုတ်လားအိဋ္ဌာဒုက္ခအတ္တလက္ခဏာကြီးသုံးပါးကိုသိတယ်နော်ဘာဝနာဒီဉာဏ်ပညာကိုရအောင်ကြိုးစားအထောက်ရအသိဉာဏ်ပညာနဲ့ကင်းနေတဲ့ရှင်းတတ်မှုဒီတန်ဖိုးမရှိဘူးအသိဉာဏ်ပညာရှိအောင်လုံနေတဲ့ရှင်းတတ်ခြင်းကတော့ဒါတော်တော်ကိုအလေးဝင်လည်းရှိတယ်လို့ဆိုရမယ်တန်ဖိုးလည်းရှိတယ်လို့ဆိုရမယ်ဟုတ်ရလားတရားပိတဲ့ဘောင်းတရားမလို့နှစ်တာရရှိခြင်းဖြစ်ခြင်းဆိုတာကိုအတွဲသုံးတွဲပေါ့နော်နှိုင်းရှင်ပြီးတော့ပြန်ထားမပြည့်စုံစံနဲ့ပတ်သက်ပြီးတော့ပိုင်ဆိုင်ခြင်းနဲ့ဆွတ်လို့ခြင်းတရားပေါ့နော်ဒီခန္ဓာကိုယ်ကြီးနဲ့ပတ်သက်ပြီးတော့ဒီခန္ဓာကိုယ်နဲ့ကိုခြင်းတည်လားတရားပေါ့နောက်ပြီးတော့တစ်ချိန်ပြီးတစ်ချိန်ရှင်းနေတယ်နေနေတယ်ဆိုတော့ရှင်းတာမှုနဲ့အသိဉာဏ်ပညာတရားအလုံးမဟိုရှင်းသားနေရကောင်းနေအချက်ကလေးတွေပါနော်တရားပိတဲ့ဘောင်းတရားမလို့ပန်းဆိုင်မှုလူတိုင်းရှိပါလေခန္ဓာကိုယ်ကြီးလည်းလူတိုင်းရှိနေတယ်ရှင်းတမ်းမှုလည်းဒါရှိနေတယ်လို့ပြောကြပါစို့ဟုတ်လားအေးအဲ့ဒီဟာတွေကနေပြီးတော့တန်ဖိုးရှိတာတွေကိုရအောင်ယူနိုင်ဖို့မလိုဘူးလားလိုပါလေဒါကြောင့်ဦးဇင်းတို့နေတဲ့နေ့တုန်းကဂါထာလေးတစ်ခုရွတ်ခဲ့တယ်နော်သတ္တရေသာလမတိနောသာရိသာသာရတ္တိနာတေသာရဏာရိကိစ္ဆံတိမိစ္ဆာသင်္ကပ္ပံဘောစရာတန်ဖိုးမရှိတာကိုတန်ဖိုးရှိတယ်လို့ထင်နေမယ်တန်ဖိုးမရှိတာကြီးဘူးလို့တန်ဖိုးရှိတယ်လို့ထင်နေပေဆိုရင်တော့တကယ်တန်ဖိုးရှိတာကိုမရနိုင်ဘူးလေတန်ဖိုးရှိတာကိုတန်ဖိုးရှိတယ်လို့သိမှတန်ဖိုးမရှိတာကိုလည်းတန်ဖိုးမရှိဘူးလို့သိမှဒါလည်းအသိဉာဏ်အမြင်တွေစင်ကြယ်တဲ့အတွက်ကြောင့်ပွန်ပြန်တဲ့အတွက်ကြောင့်အဲ့ဒီပုဂ္ဂိုလ်ကတန်ဖိုးရှိတာကိုရနိုင်တယ်ဆိုတာကိုဒါကိုရည်ရွယ်ပြီးတော့ဒါဥရှင်တို့ပြောတာပါဟုတ်ရဲ့နော်ဒါကြောင့်ဗန်ရှန်မှုရဲ့အလက်သာရလို့ဆိုရမယ်ဆုံးလို့ခြင်းဆိုတဲ့ဒါနာကောင်းမှုကိုတတ်နိုင်နေများပြုနိုင်ကြရမယ်ပေါ့နော်။အင်းပြီးတော့ဒီခန္ဓာကိုယ်ကြီးရဲ့အနှစ်သာရလို့ဆိုရမယ်။ကိုခြင်းတရားကိုတတ်နိုင်နေများခန္ဓာကိုယ်နဲ့တွဲပြီးနေအောင်ကျင့်သုံးနိုင်ရမယ်နော်။နောက်ရှင်သန်ခြင်းရဲ့အနှစ်သာရလို့ဆိုရမယ်။ အသိဉာဏ်ပညာဘာဝနာတရားကိုလည်းပဲဒီရှင်တန်ရဲ့ဘုရားအကြောင်းပြုပြီးတော့ကြားအောင်ကြိုးစားအထောက်ကျမ်းနော်ဒါကြောင့်ပိဋကပေါင်းတော်တို့ဒီအဖြစ်သာရ၃ပါးကိုထပ်တိအားတယ်လို့ဆိုတာကြားအောင်ကြိုးစားအထောက်နိုင်ရတယ်သူတော်ကောင်းတွေဖြစ်ကြပါစေလို့ဦးဇင်းတို့ဆန္ဒပြုပြီးတော့ပြုလို့အထောက်အပံ့တော့ကဏ္ဍကောင်းမှုဒီလကောင်းမှုဘာဝနာကောင်းမှုအစုစုလို့ရစွမ်းတတ်တဲ့ကြောင့်မဉ္ဇဉ်ဘုံဉာဏ်မျက်နှာပံကိုလင်မြန်ထုတ်ချောက်မြတ်မောပြုကြပါစေကုန်တော်ဟုပတနာအောင်စုပြုကြကုန်ရာတည်းသာသန
ာ
အရှင်ဘုရား
ဘ
ုရားတတိတော်တို့သည
်ဘုရားတတိတော်တို့သ
ည်ဒီနေ့ယခု
ဒီနေ့ယခု
သာသနိက
သာသနိက
အသောအူတို့
သာဝုရ
သူရညာခြင်းကို
သူရညာခြင်းကို
အကြောင်းပြု၍
သာဝုရ
အချံအယံအချံ
အယ
ံသန္တာဝိတု
သန္တာဝိတု
အစုစုတို့ကို
အစုစုတ
ို့
က
ိုဒုရညာပါကုန်ပြီ
ဒုရညာပါကုန်ပြ
ီအရှင်ဘုရားအရှင်ဘ
ုရား
ဒီကောင်းမှုကို
ဒီကောင်းမှုကို
အကြောင်းပြု၍
အကြောင်းပြု၍
ဒီလကိုလည်
းဒီလကိုလည်း
သောတိကြပါကုန်ပြီ
သောတိကြပါကုန်ပြီ
တရားတော်ကိုလည်
းတရားတော်ကိုလည်း
ညာယူကြပါကုန်ပြီ
ညာယူကြပါကုန်ပြ
ီအရှင်
ဒ
ီကောင်းမှုတို့ဤ
ဒီကောင်းမှုတို့ဤ
သွမ်းတတိယသွမ
်းတတိယ
မြညာပုံညာမ
ြညာပုံညာ
နိမိတ်ပါကို
နိမိတ်ပါကို
သေမြန်ထုတ်ချက
်မြညာထုတ်ချက်
ညမောပြုပါလို့ဤ
ညမောပြုပါလို့ဤ
ရှင်မြန်မြညာ
ဒ
ီကောင်းမှု
ဒီကောင်းမှု
ဒီကုသိုလ်တို့ဤ
ဒီကုသိုလ်တို့ဤ
ဘုရားကကို
ဘုရားကကို
သက်ထင်ရှား
သက်ထင်ရှား
ဒီမရှိဖြစ်ကုန်သော
ဒီမရှိဖြစ်ကုန်သော
ဘုရားမိဘ
ဩဝါမိက
ရှင်မျိုးသားခြင်းတို့အား
ရှင်မျိုးသားခြင်းတို့အား
အစံထံ၍
သာသာ၍
30တဘော30တ
ဘော
ရှင်ဒီကုံတော
်ရှင်ဒီကုံတော
်အတ္တဝအနန္တတို့အား
အတ္တဝအနန္တတို့အား
ဘုတ္တဓမ္မအ
တ္တဓမ္မ
သေဝိငှပါ၏
သေဝိငှပါ
၏ဉာဏ်ရကြ၍ဉာဏ်ရ
ကြ၍
ကိုရှိနှပြံ
ကိုရှိနှပြံ
ဉာဏ်မှာ
ဉာဏ်မှာ
ချမ်းသာကြသည
်ချမ်းသာကြသည
်ဖြစ်ကြပါစေတော်
ဒ
ီ
ရပါ
သေးတော့အာယုံကြံကြံမြတ်မြတ်မြတ်မြတ်ရော